ဂျော်ဂျီယာပြည်နယ်အတ္လန်တန်မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဝန်ဒီစားတောက်ဆိုင်ကားရတဲ့နေရာမှာလူမဲမျိုးသားရစ်ချတ်ဘရုခ်စ်တနက်နေ့အပြစ်ခံရပြီးတေဆုံးခဲ့မှုအတွက်အလုပ်ထုတ်ခံခဲ့ရတဲ့လူပြူရဲရာရှိဂျဲရက်ရူဖ်ကိုကြီးလေးသောလူသတ်မှု felony murder နဲ့တရားဆွဲဆိုလိုက်တယ်လို့နေမည်တရားရုံးအဆိုအရရှင်တွေကဗိုလ်တဖူးနေမှာပြောပါတယ်အသက်28နှစ်အရွယ် African American မျိုးသားဘရုခ်စ်တေဆုံးရတာဟာ American နိုင်ငံတလွာခွဲခြားဆက်ဆံမှုနဲ့ရဲတွေရဲ့ဆိုးရတဲ့ကင်တွယ်မှုတွေကိုပြုပြင်ဖို့အတွက်တောင်းဆိုဆန္ဒပြမှုတွေပိုးပြီးအရှိန်မြင့်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဂျွန်လ7ရက်နေ့ကဘရုခ်စ်ကိုတနက်နေ့ပြစ်ခဲ့တဲ့လူပြူရဲရာရှိရော့ဖ်ဟာနောက်တစ်နေ့မှပဲအလုတ်ကအထောက်ခံခဲ့ရတာဖြစ်ပြီးအခုထီးလေးသောလူသတ်မှုနဲ့လူသေးသေးတဲ့လက်နက်နဲ့ပြစ်ခတ်မှုအပါအဝင်အမှုပေါင်း7မှုနဲ့ဆွဲချက်အတင်ခံရတယ်လို့ဖလူတန်နေနေတရားရုံးကအဆိုအရရှင်နေပေါ်ဟာဝတ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီအမှုအတွက်ရော့ဖ်ဟာတသက်တကျွန်းကြာတာဒါမှမဟုတ်သူတကယ်တမ်းကျူးလွန်ရင်တေလန်အထိကြားခံရနိုင်မှာရှိတယ်လို့လည်းပြောပါတယ်အခင်းဖြစ်ပွားစဉ်မှာအတူရှိနေတဲ့နောက်လူပြူရဲရာရှိဒေဗင်ဘရော့စနန်ကိုတော့အပြင်းထန်ထိခိုက်နာကျင်စေသောလက်ရောက်မှုနဲ့ရဲရာရှိကျွန်းဝတ်ဖောက်ပြက်မှုတွေနဲ့တရားစွဲဆိုထားပြီးအစိုးရရှိနေရဲ့မင်းမြန်းချက်တွေအတွက်ပူးပေါင်းလှုပ်ဆောင်ဖို့ခွင့်ပေးထားတယ်လို့လည်းဟာဝတ်ကပြောပါတယ်မေလ25ရက်နေ့ကမင်းနီယာပိုးလစ်မြို့မှာ African American မျိုးသား George Floyd ရေဖန်ထားစဉ်တေဆုံးခဲ့ရတာနဲ့ပတ်သက်ပြီး American ရဲ့ကဘာတလွာခွဲခြားဆက်ဆံမှုနဲ့တရားမျှတမှုအတွက်တောင်းဆိုမှုတွေဆက်လက်ဖြစ်ပွားနေပြီးရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်လှုပ်ဆောင်နေကြချိန်မှာအခုလို Brooks အသက်ခံရတာဖြစ်ပါတယ်